တနင်္ဂနွေလုံးပြစ်ခတ်တက်ခဲမှုရစေးစာချုပ် NCA ကိုအချောတက်ရေးအတွက်အစိုးရနဲ့တိုင်းအနာလနဲ့ကိုင်ဖွဲ့ရဲ့ကုကြည်မောက်ဆွေးနွေးပွဲကိုရန်ကုန်မြို့မှာဒီကနေ့ဆွေးနွေးခဲ့ရမှာရှစ်ကြိမ်မြောက်ဆွေးနွေးပွဲကအပြီးမသက်သေးတဲ့အချက်တွေအကုန်ပါသဘောတူညီချက်ရရှိခဲ့ပြီးလက်မှတ်စာချုပ်လက်မှတ်ရေးထိုးရမှာအလုံးပါဝင်ရေးဆိုတဲ့အချက်ကိုတော့နှစ်ဖက်ကြားညှိနှိုင်းဆွေးနွေးဖို့ကြံရှိနေပါတယ်ဒီသတင်းကိုတော့ကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA အချောသက်ဆွေးနွေးပွဲကိုဒီနေ့နေ့ခင်တနာရီကနေစတင်ပြီးညနေ9နာရီကျော်မှာပထမရက်ဆွေးနွေးပွဲပြီးဆုံးခဲ့ပါတယ်ဒီဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောင်မောင်ရွှေကအခုလိုသတင်းထုတ်ပြန်ပါတယ
်။အရင်ဘက်ကဆွေးနွေးဖို့ကြံခဲ့တဲ့ဒီ text တဲမှာပေါ့လေ။ပါအဖြစ်ပေါ့။ချောဖို့တစ်ချက်နဲ့ဒီဆွေးနွေးကြံတဲ့ချက်ကိုနှစ်ချက်ကြံ။အဲဒီသုံးချက်လုံးပေါ့ဆွေးနွေးပြီးတော့နှစ်ဖက်ကောင်းဆောင်နေတာဒါကိုကျွန်တော်သဘောတူပါတယ်။ဆက်ပြီးတော့ပါဝင်လက်မှတ်ရေးထိုးမဲ့ကောင်းဆောင်ကျွန်တော်တို့ဘက်ကပဲအစ်နေပြန်လာကောင်းဆောင်နေပဲအစ်နေဆွေးနွေးတာလည်းနှစ်ဖက်သဘောတူကြပါတယ်။နောက်ဒီနေ့သက်တရားလဲမူအားဖြင့်တော့တန်းသားတွေတောင်းဆိုတော့အားလုံးအစိုးရဘက်ကလက်ရောပြီးတော့အစိုးရဘက်ကနှစ်ဖက်သဘောတူတဲ့အတိုင်းကိုအစိုးရဘက်ကပြန်တင်ပြတော့နှစ်ဖက်တို့ကစောင့်ပါမယ်ဆိုတော့ဒါလည်းကျွန်တော်ပြည့်ပြပါတယ်။အဲ့တော့နိုင်ငံတကာသက်တည်နေလဲဒီမူအားဖြင့်တော့တန်းသားပတိပြင်ကြတာနဲ့အစိုးရဘက်ကပြန်တင်ပြတဲ့ဥစ္စာမှာတော့မူအားဖြင့်တော့ကျွန်တော်သဘောတူပါတယ်။အဲ့ဒီနေ့ကတော့ကျွန်တော်တို့ဒီဆွေးနွေးချက်ကတော့စာချုပ်ကအပိုက်33နဲ့ဆုံးမရှိတဲ့ဟာရှိရတော့အားလုံးကျွန်တော်တို့ရောက်ပါပြီ။လက်ဖြတ်မှာတော့ဒီ all news ဆိုတဲ့ကိစ္စကိုကျွန်တော်တို့ဆက်ပြီးတော့မနေ့9ရက်စတင်ဆွေးနွေးပါမယ်။
လောလောဆယ် NCA လက်မှတ်ရေးထိုးရမှာအစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေကတော့ဝါအမျိုးသားအဖွဲ့ချုပ် WNO ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်တပ်မက LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ရဲ့ဒူးဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံကတော့အလုံးပါဝင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့ပြောပါတယ်
ဒါတော့ကျွန်တော်တို့နှစ်ဖက်ကညှိနှိုင်းပြီးတော့မှလောရမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့တိုင်းဒေသကြီးဖက်ကတော့ဒီအစိုးရလက်မခံနိုင်သေးဘူးလို့ပြောနေတဲ့6ဖွဲ့ပေါ့လေဒါဟာကျွန်တော်တို့ရည်ရှိတွဲလာခဲ့တဲ့ကျွန်တော်တို့အဖွဲ့တွေဖြစ်တယ်သူတို့ရဲ့အနေအထားကိုလည်းကျွန်တော်တည်တော့ကျွန်တော်တို့အနေနဲ့အဲ့ဒါလို့ကျွန်တော်တို့ဒီလက်မှတ်မထူးတဲ့အဖွဲ့တဲ့မှာခြံထားခြင်းအပြင်ကြောအကျူးရှိတာတဲ့အကျူးရောက်တာပိုဖြစ်နေမယ်လို့ကျွန်တော်ယူဆပါတယ်။နောက်သူတို့အနေနဲ့လက်မှတ်ထိုးတင်တယ်လို့လည်းကျွန်တော်တိုင်းဒေသဖက်ကတော့ယူဆပါတယ်ခင်ဗျာ။ဒါကြောင့်မလို့ကျွန်တော်တို့ဒီအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကျွန်တော်ဒီကနေ့အစိုးရစီမှာထပ်ခါတလေတဲ့ကျွန်တော်တင်ပြနေတာဖြစ်ပါတယ်။မနေ့ပြန်လည်းပဲဒီကိစ္စကိုပဲကျွန်တော်ထပ်ခါလေးပြန်တင်ပြမှာပါ။
အစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေဟာအစိုးရနဲ့တပွဲချင်းစီလိုက်အပြစ်ခတ်ရစဲကြီးလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဖြစ်ပါတယ်။အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုတော့ဦးလမောင်ရွှေကအခုလိုရှင်းလင်းပါတယ
်။ All Group စကိစ္စကိုတော့ဆရာတို့နဲ့ကျွန်တော်ခုနလည်းဒီမှာပြောကြည့်တာ။ကျွန်တော်တို့အစိုးရဘက်ကတော့အပိုက်33မှာတိုင်းရင်းသားဘယ်လေဘယ်ထိုးမယ်ဆိုတဲ့ဟာကိုကျွန်တော်တို့ကသတ်မှတ်တယ်လို့ယူဆတယ်။ဆရာတို့ကတော့အားလုံးပါဝင်တယ်လို့ယူဆတော့ဒီတစ်ခုပဲကျွန်တော်တို့ပြန်ပြီးတော့ပြီးဖို့တော့ရှိတယ်ဒီဘူအဖြစ်တော့ကျွန်တော်တို့ဒီနောက်နှစ်ရက်ဆိုရင်နိုင်ငံတော်သမ္မတမြန်မြန်ဖြစ်ခေါ်တာ၄နှစ်ပြည့်ပါပြီအဲ၄နှစ်ပြည့်ကံဒီအလိုမှာကျွန်တော်တို့ဘက်ကတော့ဒီစာချုပ်ကိုပြည့်ပြတ်ဖို့ပေါ့ဒါနှိစရာတော့ကျွန်တော်တို့ဘက်ကမကြမ်းတော့ဘူးတော့ all inclusive ဒီစာချုပ် text ကိုနှိတာမဟုတ်ဘဲနဲ့စာချုပ်ရဲ့လက်မှတ်ရေးထိုးတဲ့သူတွေဖြစ်တဲ့ဖွဲ့စည်းတွေပေါ့နော်တိုင်းရင်းသားတွေဘက်ကအစိုးရအဖွဲ့ကြီးကိုနှိနှိုင်းတာဖြစ်တဲ့အတွက်ပြည်ထောင်စုအစိုးရဘက်ကတော့ဒီ text ကတော့ဆရာတို့နဲ့လက်ဖြတ်မှာအစောတိုင်းတော့ဒီလိုပဲသူတို့အမှတ်ယူနေတဲ့ပုံရှိတ
ာ။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA အဖွဲ့တွေကအစိုးရကိုသူတို့သုံးဘွဲ့နဲ့တပြိုင်တည်းအပြစ်ခတ်ရစဲဖို့ကမ်းလှမ်းထားပါတယ်။တောက်ကြနေ့မှာဆက်လက်ဆွေးနွေးမယ်အားလုံးပါဝင်ရေးဆိုတဲ့အချက်ကိုနှစ်ဖက်ညှိနှိုင်းနိုင်မယ်ဆိုရင်တော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ပြည်ရင်းစစ်ရစေးရေးကိုစတင်နိုင်မယ်နှစ်ဖက်သဘောတူစာချုပ်ကိုအချောတက်နိုင်မှာဖြစ်ပါတယ်